ထိုင်းမလေးနယ်ဆက်ဆုံခလာပြည်နယ်ကံပလန်မြို့ထက်ကတစ်တော်ရီထဲမှာမြန်မာအမျိုးသားအလောင်း၃လောင်းကိုမတ်လ15ရက်နေ့ကတွေ့ရှိခဲ့ပြီးတဲ့နောက်မှာတော့မတ်လ20ရက်နေ့မှာပဲလူတက်မှုနဲ့ပတ်သက်နေတဲ့ထိုင်းနိုင်ငံသား5ဦးကိုဖမ်းဝရမ်းထုတ်ရှာဖွေဖမ်းဆီးနိုင်ခဲ့ကြောင်းအာဏာပိုင်တွေကအတည်ပြုပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်မအေးမာကထိုင်းကနေသတင်းပေးပို့ထားပါတယ်
။ထိုင်းမြန်မာနယ်ဆက်မဲဆောက်မြို့ကနေတဆင့်ထိုင်းတောင်ပိုင်းနာရာတီဝပြည်နယ်အထိလူပုံကူးသူတွေတဲဆောင်လာတဲ့မြန်မာနိုင်ငံသား34ဦးတည်းက3ဦးဟာတပ်ဖြတ်ခံရပြီးတေဆုံးသွားခဲ့တာပါ။လေပင်မှာပြက်ချတံရရီကျိုးထုတ်ခံရတဲ့အနေအထားတွေနဲ့တေဆုံးပြီးအမိုက်ပုံမှာစွန့်ပစ်သွားခဲ့တာပါလူသေးအလောင်းကြီးစွန့်ပစ်ထားတာနဲ့ပတ်သက်လို့ရဲအာဏာပိုင်တွေကလိုက်လံရှာဖွေဖော်ထုတ်ဖမ်းဆီးခဲ့ရမှာတော့လူသက်မှုတန်တရားနဲ့ထိုင်းနိုင်ငံသား9ဦးကိုဖမ်းဆီးခဲ့ကြောင်းရွှေပြောင်းလူသမားအခွင့်အရေးကွန်ရက်ရဲ့ဟိုက်ရိုင်မြို့တာဝန်ခံဦးပါကြီးကအခုလိုပြောပြပါတယ
်တရားမဝင်ခုဝင်လာတဲ့ဒီအလုံးသမား3ယောက်ကိုပတ်တဲ့အမှုပုံနော်ဒီအမှုကအခုဒီနေ့ဆိုလို့ရှိရင်ဖမ်းမိပြီဟုတ်ကဲ့ဟုတ်ကဲ့အဲ့မှာဖမ်းမိတဲ့အချိန်မှာအလုံး9ယောက်ပေါ့9ယောက်မှာအမျိုးသားက၃ယောက်အမျိုးသမီးက၂ယောက်ပါမှာအထမတွေကသူတို့ကိုမင်းဆောက်ကနေပြီးတော့စမုတ်ပကံကိုနေပြီးတော့ဒီခရီးတွေကိုတင်ဆောင်လာတယ်စမုတ်ပကံကနေပြီးတော့သူတို့ကနေပြီးတော့ထိုင်းတောင်ပိုင်းနာလာထီဝါကိုပို့မှာပေါ့အဲ့လိုထိုင်းတောင်ပိုင်းနာလာထီဝါကိုပို့ရတဲ့အခါဒီပါထဲမှာပါလာတဲ့ခရီးတွေအလုံးက34ယောက်ပါအဲဖက်လိုက်တဲ့အချိန်မှာသူတို့ဝန်ခံတာကတော့သူတို့ကားနဲ့တင်ဆောင်လာတာဟုတ်ပါတယ်လို့သူတို့ဝန်ခံတယ်ဒါပေမဲ့သူတို့ကနေပြီးတော့ဒီလူတွေကိုသူတို့တတ်တာမဟုတ်ဘူးသူတို့အချက်ချက်ပေါ်တော့ခရီးတွေအချက်ချက်တတ်ကြတယ်ဆိုပြီးတော့သူတို့ကအဲ့လိုအကြောက်ပြက်ချက်တစ်ခုထောက်တယ်ဒါလူကူကူမနဲ့ဖြစ်တဲ့ပြဿနာပါမှာရဟုတ်ကဲ့ပ
ါအခုဖမ်းဆီးလိုက်တဲ့ထိုင်းနိုင်ငံသားအမျိုးသား3ဦးအမျိုးသမီး2ဦးတို့ဟာတရားမဝင်မြန်မာနိုင်ငံသားတွေကိုတနေရာကနေတနေရာတည်ယူပို့ဆောင်ပေးနေတဲ့လူကုန်ကူးနေသူတွေလို့သိရပါတယ်အခုဖမ်းဆီးစစ်ဆေးခံရသူတွေဟာစမုတ်ပရာတန်မြို့မှာနေထိုင်နေသူတွေလို့ဆိုပါတယ်ဖမ်းမိသူတွေရဲ့ထွက်ဆိုချက်အရသူတို့တွေဟာမြန်မာနိုင်ငံသားတွေကိုထိုင်းတောင်ပိုင်းနာရာတီဝပြည်နယ်ကိုကားတွေနဲ့ပို့ဆောင်နေစဉ်လမ်းခရီးမှာမြန်မာပြည်သားအချင်းချင်းခိုက်ရန်ဖြစ်ပြီးတပ်ဖြတ်ခဲ့ကြတာဆိုပြီးဝန်ခံထွက်ဆိုထားကြတာပါရဲတပ်ဖွဲ့ကတော့တရားခဏ်တွေရဲ့ပြောကြားချက်ကိုယုံကြည်လို့မရတာကြောင့်အသေးစိတ်ကိုဆက်လက်စစ်ဆေးသွားမှာဖြစ်တယ်လို့လည်းထုတ်ပြန်ထားပါတယ်ရဲမှူးဖုန်ပစစ်ထောင်တန်းကတော့ထိုင်းဘာသာနဲ့အခုလိုပြောသွားပါတယ
်ဟုတ်ကဲ့การนำพาเรื่องการเคลื่อนย้ายทำแรงงานต่างด้าวตอนนี
้ตู่ပြောသွားတာကတော့လူတက်မှုနဲ့ပတ်သက်ပြီးဖမ်းဝရမ်းထုတ်ထားသူ၅ဦးကိုစမုတ်ပရာဂန်နဲ့ဖမ်းကားမှာဖမ်းမိခဲ့ပါပြီဒီအမှုမှာဥဆောင်လုပ်နေတဲ့အဓိကလူကုန်ကူးတဲ့အုပ်စုတွေကိုဆက်လက်ဖမ်းဆီးနိုင်ဖို့အတွက်စစ်ဆေးနေပါပြီဆိုပြီးပြောသွားပါတယ်ဒီအမှုနဲ့ပတ်သက်လို့အခင်းဖြစ်ွားတဲ့နေရာအနီးက CCTV မှတ်တမ်းတွေကိုစစ်ဆေးပြီးနောက်ရောင်ခံလိုက်လံဖမ်းဆီးခဲ့တာဖြစ်ပြီးအခင်းဖြစ်တဲ့နေ့ကအတုံးပြုခဲ့တဲ့အလုံးပိတ်ကားသုံးကြီးကိုပါတက်တေအဖြစ်သိမ်းဆီးပြီးလူကုန်ကူးမှုလူတက်မှုတွေကိုဆက်လက်စစ်ဆေးနေပါတယ်ရှင်